ားညို့နိုင်တွေစိတ်ဝင်စားတော့ smart watch နိုင်တွေဝယ်ဝတ်ဖို့အစီအစဉ်မရှိဘူးလား
စိတ်တော့ဝင်စားတယ်ဗျဒီ Samsung ကထုတ်တဲ့ Galaxy Gear နိုင်ကိုဆိုင်မာရောမှသွားပြီးတော့ကြည့်ပြသေးတယ်ကျွန်တော်ကလောလောဆယ် iPhone 3နေတော့အဲ့နိုင်ဝယ်လဲတော့အဆင်ပြေပါမဟုတ်ဘူးလေနောက်နိုင်ကြီးကတဆင်ဖုန်းပြောရမှာလဲကြောင်နေမှာဆိုလို့
ဘာမှမဘူးနဲ့အခုဆိုရင်ဘယ်နည်းပညာ blog ကိုပဲဖတ်ဖတ်အဲ့လိုမျိုး smart watch တွေမကဘူးဒီ wearable tag လို့ခေါ်တဲ့အသုံးဆောင်တစ်ဖြစ်လဲနည်းပညာတွေကအခုနှစ်2014ထဲမှာပို့ပြီးတော့ခေတ်စားလာနိုင်တယ်လို့ခန့်မှန်းရေးနေကြတာပဲ
ဖြစ်ပါစီဗျာအခုဆိုလူတွေကမိုးလင်းမိုးချုပ်သွားလာလှုပ်ရှားနေကြတဲ့နေရာမှာနည်းပညာနဲ့မကင်းနိုင်တော့ဘူးမဟုတ်လားကိုယ်ပေါ်မှာဝတ်လို့ရရဆိုရင်ပိုတော်မှအဆင်ပြေဦးမယ်
အဲ့ဒါကြောင့်လဲ smart watch တွေကိုပို့ပြီးတော့သုံးလာကြလိမ့်မယ်လို့နည်းပညာကုမ္ပဏီတွေကလည်းခန့်မှန်းပြီးတော့ထွင်းနေတာပေါ့ဥမာဒီ Samsung ရဲ့ Galaxy Gear 9 ကိုကြည့်လေ9ဆိုပေမဲ့ Bluetooth ကနေတဆင့် Galaxy Phone နဲ့ချိန်ထားတော့ဖုန်းမှာလုပ်လို့ရတာတွေအားလုံးတော်တော်များများကို9ကလုပ်ပေးနိုင်တယ်ဥမာဖုန်းပြောတာတို့ email တွေ text message တွေစစ်တာတို့ဓာတ်ပုံရိုက်တာတို့ကိုဒီအိတ်ထဲကနေဖုန်းကိုထုတ်နေစရာမလိုဘဲနဲ့လုပ်နိုင်တယ်လေတကယ်လို့ Galaxy Note နဲ့ချိန်ထားရင်လည်းအတူတူပဲ tablet computer ထဲမှာလုပ်နိုင်တာတွေကိုလက်မှာပတ်ထားတဲ့9ကလုပ်ပေးနိုင်တယ
် smart watch ဆိုတာကလည်းတကယ်တော့ဒီလက်ပတ် computer အသေးစားလေးတွေပဲဗျGalaxy Gear 9မှာအားနည်းချက်တော့ရှိရဗျ။သူက Samsung ကထုတ်တဲ့ဖုန်းတွေနဲ့မှအလုပ်ဖြစ်မှာ။နောက်ဈေးကလည်းတစ်ခုကိုဒေါ်လာ300ဆိုတော့ဈေးကအတော့ကိုမသေးဘူးဗျ
။ Smart Watch 9တွေဈေးကတော့အနည်းနဲ့အများအဲ့လောက်တွေပဲထင်တယ်။ Sony ကထုတ်တဲ့ Smart Watch 9ဆိုလို့ရှိရင်လည်းဒေါ်လာ200ကျော်ဝန်းကျင်ပဲ။အဲ့ဒီ Sony Smart Watch 9တွေကတော့ Android ဖုန်းတွေနဲ့တွဲသုံးနိုင်အောင်လို့လုပ်ထားတာ။ Android Smartphone တွေနဲ့သူကလည်းကြိုးမဲ့ချိန်ပေးတယ်လေ။အဲ့တော့ဖုန်းဆက်နေတာဘယ်သူလဲဆိုတာ9 screen ပေါ်မှာပေါ်တယ်။နောက် 9 ပေါ်မှာပဲ email ဆက်လို့ရတယ်။
သူကလည်းဒီ Android phone တွေအတွက်ပဲဆိုတော့အကန့်အသတ်တော့ရှိတာပေါ့ဘလို့ဖုန်းမျိုးမဆိုသုံးနိုင်တဲ့ smart watch မျိုးတော့မရှိဘူးလားဗျ
ထွက်တော့မယ်လေအဲ့ဒီအကြောင်းလဲအခုနည်းပညာ website တွေမှာတော်တော်လေးရေးနေပြောနေကြရတယ်ရှင်ဒီ scientific တီထွင်မှုတွေကိုအားပေးနေတဲ့ Kickstarter ဆိုတဲ့အဖွဲ့ကိုသိရမလားသူတို့ကအခု Pebble လို့နာမည်ပေးထားတဲ့ smart watch ကိုဈေးကွက်တင်တော့မယ်အဲ့ဒီ Pebble smart watch ကဒီ iPhone နဲ့ပဲဖြစ်ဖြစ်Android phone နဲ့ပဲဖြစ်ဖြစ်တွဲပြီးတော့သုံးလို့ရမှာ smart watch ဆိုတဲ့အတိုင်းပဲဖုန်းဆက်တာ email ဆက်တာတွေလုပ်နိုင်မယ်။နောက်အဲ့ဒီနိုင်နဲ့သုံးနိုင်မယ် mobile application တွေကလည်းတော်တော်လေးစုံစုံထွင်ထားရဆိုပဲ။နောက်ပြီးတော့ဒီ9ရက်ကနေပြီးတော့9ရက်အထိကိုဓာတ်အားပြန်သွင်းစရာမလိုပဲသုံးလို့ရမယ်လို့ထွင်တဲ့သူတွေကတော့ကြော်ညာထားတာပဲ
။ဈေးကရောဘယ်လောက်ဖြစ်မှာလဲဗျ။ပုံစံကရောထူးခြားလားဗျ။
ပုံစံကတော့တခြား smart watch ဖုန်းတွေလိုပါပဲ6000တိုင်ခွဲမှာ touch screen နဲ့နောက် e-paper technology ကိုသုံးထားတော့သူကနေထိုးနေရင်တောင်မှ screen ပေါ်မှာပေါ်တဲ့စာတွေကိုတေးချာချာမြင်လို့ရမယ်အဲ့ဒါကတော့တခြားဟာတွေထက်ကိုနည်းနည်းပိုထူးတယ်လို့ပြောလို့ရတာပေါ့နောက်ရေစိုးခန့်နဲ့ဖုန်းတိုင်ခွဲအရောင်နဲ့လက်ပတ်ကျိုးအရောင်ကိုလည်းစိတ်ကြိုက်ရွေးလို့ရမယ်တဲ့ဈေးကြတော့ဒီ Samsung တို့ Sony တို့ထက်ကိုတက်တာတဲ့တစ်ခုဒေါ်လာ150နဲ့အခုလ January လကုန်ပိုင်းမှာစာရောင်းမယ်တဲ့
ကိုမဝတ်ထားလို့ရတဲ့အသုံးဆောင်တစ်ဖြစ်လဲနည်းပညာတွေထဲမှာ Google ရဲ့ Glass မျက်မှန်ကလည်းဒီ Cinemata တင်မြောင်းသေးတာနည်းပညာဆောင်မရှင်တွေကြားမှာတော့အတော့ကိုရေးစရာပြောစရာဖြစ်နေတယ်နော
်ဖြစ်တာပေါ့ဒီ Google Glass မျက်မှန်လို့ပြောပေမဲ့ပုံမှန်သမယိုးချမျက်မှန်ပုံစံမျိုးမဟုတ်ဘူးလေဒီမျက်စိတစ်ဖက်ရှိမှာမှန်ခတ်တိတိလေးတစ်ခုကမျက်မှန်ကိုင်းတိတိလေးနဲ့ဆက်နေတာအဲ့ဒီမျက်စိရှိမှာပေါ်တဲ့မှန်ကကြတော့ဒီရုပ်မြင်သံကြားဖန်သားပြင်လိုမျိုးမြင်နေရတယ်လို့စမ်းတပ်ဖူးတဲ့သူတွေကတော့ပြောကြတယ်နောက်ပြီးတော့ voice comment နဲ့ပေးပြီးတော့ဒီအတန်နဲ့ခိုင်းလို့ရတယ်အဲ့တော့တခုခုလှုပ်ချင်ရင်လက်ကိုသုံးစရာမလိုတော့ဘူးဥမာကိုက VOA အကြောင်းသိချင်တယ်ဆိုပါတော့မျက်မှန်ကိုဒီ VOA အကြောင်းရှာပေးပါလို့ပါဇက်ကနေပြောပြီးတော့ခိုင်းလိုက်လို့ရှိရင်မျက်စိရှိမှမြင်ရတဲ့ဖန်သားပြင်ပေါ်မှာ VOA နဲ့ပတ်သက်တာတွေကို Google ကရှာပြီးတော့ဒီအချက်အလက်တွေကိုပြပေးတယ်လမ်းညွန်ခိုင်းလို့ရတယ်ဘာသာပြန်ခိုင်းလို့ရတယ်နောက်ဓာတ်ပုံတွေ video တွေကိုလည်းမျက်မှန်ထဲမှာပါတဲ့ကင်မရာကနေပြီးတော့ရိုက်လို့ရသေးတာ
Google ကလည်းထွင်တော့တော်တော်ထွင်နေတာပဲနော
်ထွင်လို့မပြီးသေးလို့စိုင်းနေမှာမရောင်းသေးတာပေါ့နောက်ဆုံးထွင်တဲ့အတိုင်းဆိုရင်ဒီဓာတ်ပုံရိုက်ချင်ရင်တော့မှအသံနဲ့ခိုင်းစရာမလိုတော့ဘူးတဲ့မျက်စပစ်ပြီးတော့မှခိုင်းလို့ရတယ်ဆိုပဲ
ကျွန်တော်သိနားမလဲတာကစိုင်းနေမှာမရောင်းသေးဘူးလဲပြောတယ်အဲ့ဒီ Google Glass အကြောင်းလဲတော်တော်ပြောကြဆွေးနွေးကြရဆိုတော့ဘလို့လဲဗ
ျသူကဒီလိုလေ Google က Glass မျက်မှန်တွေကိုထုတ်မြောင်းသေးဘူးဒါပေမဲ့ဝယ်ခြင်းလို့ရှိရင်သူ့စီမှာစည်းင်းပေးထားလို့ရတယ်အဲ့တော့ကိုယ်လဲရောက်ပြီဆိုရင်တော့သူကရောင်းပေးတယ်ဆိုတော့အရင်ထဲကစည်းင်းပေးထားတဲ့သူတချို့ကတော့ Glass မျက်မှန်တွေပိုင်းနေပြီပေါ့အ
ော်အဲ့ဒါကြောင့်မလို့ဒီတက်ဖူးရဲ့သူတချို့ကကောင်းတယ်မကောင်းဘူးရင်းနေကြတာကိုဗျ
Google Glass ပဲဖြစ်ဖြစ် Smart Watch ပဲဖြစ်ဖြစ်အခုနှစ်ကတော့ဒီအသုံးဆောင်တစ်ဖြစ်လဲနည်းပညာတွေ Wearable Tag တွေကိုလူတွေကပို့ပြီးတော့စိတ်ဝင်စားလာမယ်လို့နည်းပညာ Blog တွေမှာကြိုတင်တွက်ပြီးတော့ရေးနေကြတာရှိသလိုအဲ့ဒီအသုံးဆောင်တွေအနေနဲ့ဒီလက်ရှိထွင်ထားတာထက်ကိုအများကြီးပို့ပြီးတော့အသုံးဝင်အောင်ထွင်နိုင်တော့မှလူတွေကပို့ပြီးတော့ဝယ်သုံးလာကြလိမ့်မယ်လို့ထောက်ပြရေးနေကြတာလည်းဖတ်ရပါတယ်ရှင်